My objective was to promote the local film industry and to show, whether it's foreigners or people in Myanmar, that you can make good movies here.
ဒီကြရရဲ့ခေါ်တံငွေရဲ့ကူရမှာကျမရဲ့အဓိကရည်ရွယ်ချက်ကတော့မြန်မာရုပ်ရှင်လောကကိုမြင့်တင်ပေးဖို့ပါပဲ။နိုင်ငံခြားသားတွေရောမြန်မာနိုင်ငံသားတွေကိုပါသဘောပေါက်စီစဉ်တာကပြည်တွင်းမှာအရင်တွင်းပြီးရုပ်ရှင်ကောင်းတွေထုတ်လုပ်နိုင်တယ်ပြပသွားစရာမလိုဘူးဆိုတာပါပဲ။ ကျမတို့ကအနုပညာဒယ်တွေအတိတ်ကမြန်မာရှင်တွေကိုတုံ့ရမှာအားလုံးကမြန်မာတွေကြီးပါပဲ။ဒါကြောင့်ရုပ်ရှင်ပရိသတ်တွေကိုကျမအမြဲတိုက်တွန်းနေတာကတော့မူတော်ရဲ့ခေါ်တံရိုက်ကူးရမှာပါဝင်သူတွေရဲ့အနည်းတွေကိုစာတန်းထိုးတာကိုရုပ်ရှင်အပြီးမှာပြတာတာကိုတည်တည်ချာချာကြည့်ရပါဆိုတာပါပဲ။မူတော်ရဲ့ခေါ်တံကိုရိုက်ကူးရမှာကျိုးပန်းအားထုတ်ခဲ့ကြတဲ့မြန်မာအားလုံးကိုဂုဏ်ပြုရရောက်ပါတယ်လို ကထိုင်းအဖေကအမေရိကန်ဖြစ်တဲ့ Mona Strasburger အနေနဲ့2013ခုနှစ်ကမြန်မာနိုင်ငံကိုရောက်ရှိလာပြီးဒါရိုက်တာ Christina Chi နဲ့တွေ့ဆုံကစာညွှန်းကိုသဘောကျခဲ့ပြီးတဲ့နောက်2014ကစလို့မူတွာရဲ့ခေါ်ဆောင်မှုရိုက်ကူးခဲ့တာဖြစ်ပါတယ်။ဒီကားကိုရိုက်ကူးရမှာတမှုထူးခြားချက်ကတော့ဒါရိုက်တာကအဓိကရုပ်ရှင်တရုပ်ဆောင်တွေအားလုံးကမြန်မာရုပ်ရှင်လောကမှာမျက်နှာတစ်တူဖြစ်ကြတဲ့အချက်ပါပဲ။မူနာက
One of the things we did differently is we wanted to use new actors.
ဘာလို့တမှုထူးခြားလုပ်တာကတော့တရုပ်ဆောင်အစ်စ်တွေကိုသုံးဖို့ပါပဲ။ခရစ်စတီနာကလည်းပထမဦးဆုံးချင်းဒါရိုက်တာလုပ်တာဖြစ်တယ်လို့ရုပ်ရှင်တရုပ်ဆောင်အစ်စ်တွေရွေးဖို့လေကြီးညာခဲ့တာဖြစ်ပါတယ်။ဒီနေ့အစ်စ်တွေသုံးတဲ့အတွက်ကြောင့်လေထူးခြားမှုနောက်တစ်ခုကတော့ပြင်သစ်တရုပ်ဆောင်ဒီပြတူလည်းဖြစ်ဗိုလ်ချုပ်အောင်ဆန်းအထုပ်ပတ်တီကိုကုညီရိုက်ကူးပေးနေသူဖြစ်တဲ့ Thierry Blue ကိုရုပ်ရှင်တရုပ်ဆောင်တစ်တွေကိုစာညွှန်းနဲ့လိုက်ဖက်အောင်တင်ပြပေးဖို့ဟာရန်ကြတာလည်းဖြစ်ပါတယ်။ဥဒွာရဲ့ခေါ်တာမှာ Christina ရဲ့ခင်မွန်းဖြစ်သူ Zenki ဟာအဓိကရုပ်ရှင်တရုပ်ဆောင်ဖြစ်ပြီးမင်းသမီးကလည်းနေ့နေ့တည်းစရင်ကြီးစသဖြင့်သူကိုရွေးချယ်ခဲ့တာဖြစ်ပါတယ်လို့ Mona Strasburger ကပြောခဲ့တာဖြစ်ပါတယ်။ဥဒွာရဲ့ခေါ်ဆောင်ထုတ်လို့ရမှာမူနာပါဝင်ခဲ့တဲ့အခန့်ကဏ္ဍကပါပါလေ
You know, producer is basically the project manager. It's not a creative role and I've always
told you သူကအချိန်အားဖြင့်တော့စီမံကုတ်ကဲရတာဖြစ်ပါလေအမှုပညာတီထွင်တဲ့ဘက်မှာမပါပါဘူးကျွန်မရဲ့တာဝန်ကရုပ်ရှင်ရိုက်ကူးရမှာပြဿနာတွေကိုတာဝန်ယူဖြေရှင်းပေးဖို့စီမံကုတ်ကဲကျက်မှတ်ပေးဖို့လည်းဖြစ်ပါလေဒါမှလည်းအပူကင်းပြီးဒါရိုက်တာကသူ့ရဲ့အမှုပညာလက်စွမ်းကိုပြနိုင်ဖို့အာယုံစိုက်နေမှာဖြစ်ပါလေထုတ်လို့သူကငွေကြေးစီမံခံခွဲတာရိုက်ကွင်းတွေရွေးတာဇက်ကားရိုက်တဲ့ညည့်ရက်တွေကိုလည်းရေးဆွဲရတာဖြစ်ပါလေထုတ်လို့သူတွေနဲ့ရုပ်ရှင်မှာဒါရိုက်တာကိုရွေးတာကအစဘယ်လိုစာညွှန်းကိုရွေးမလဲရုပ်ဆောင်သူတွေဘယ်သူတွေကိုမှားမလဲဆိုတာအပြင်ရုပ်ရှင်ရိုက်ကူးရမှာနဲ့နောက်ပိုင်းတိကျရမှာပါဝင်ခဲ့တဲ့အပြင်ရုပ်ရှင်ကိုနိုင်ငံတကာဈေးကွက်မှာပြတ်သားဆိုင်ဖို့လေတော်ဝင်ရတာဖြစ်ပါတယ်လို့မူနာကပြောသွားတာဖြစ်ပါတယ်။ဒါတင်နာမည်ကြီးရုပ်ရှင်ပြုဆောင်ပြီးမပါတဲ့ကားကိုလူကြိုက်မှမဟုတ်ဘူးလို့စိုးရင်စိတ်တွင်ရှိခဲ့ပေမဲ့ဂရုပရိသတ်ရဲ့အားပေးမှုကိုမြင်ရတော့ဒီရုပ်ရှင်ကားဟာဆန်းသစ်တဲ့ထူးခြားမှုကိုပြသရရောက်တယ်လို့လည်းမူနာကပြောခဲ့ပါတယ
်။ Very similar to you know most film industries not just in Myanmar
ရုပ်ရှင်လုပ်ငန်းတွေကတော့အတူတူပါပဲ။နာမည်ကြီးပြုဆောင်ပြီးပါမပရိသတ်ကအားပေးကြတာပါ။မြန်မာနိုင်ငံမှာပူပြီးဆိုတာပေါ့ဒါကြောင့်2014မှာကျမတို့စိုက်ရိုက်တုန်းကဝင်ဝေရမှာမဟုတ်ဘူးလို့ဝေဖန်ပြောဆိုမှုတွေခံခဲ့ရပါတယ်။နာမည်ကြီးပြုဆောင်တွေမပါပေမဲ့လို့လေမူဒရာရဲ့ခေါ်တန်နဲ့ပတ်သက်လို့ရုပ်ရှင်ကကောင်းတယ်၊လူတွေကနှစ်သက်ကြတယ်၊လူတွေကိုစိတ်ဝင်စားစေတယ်၊စိတ်လှုပ်ရှားစေတယ်ဆိုရင်ဒါဟာရုပ်ရှင်ကားကောင်တစ်ခုဖြစ်တယ်လို့ဆိုရမှာပါလို့မူနာကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရုပ်ရှင်ရိုက်ကူးရမှာအကဲစားမှုတွေကဘာပါလဲမူနာက
It's things like getting film permits and the difference in
ရုပ်ရှင်ရိုက်ကူးခွင့်တောင်းခံရမှာဥပမာမြန်မာနိုင်ငံနဲ့ဟောလိဝုဒ်နဲ့တူတဲ့အချက်ကပါမစ်ရပြီဆိုရင်ဟောလိဝုဒ်မှာရိုက်ကွင်းကိုထိန်းချုပ်ခွင့်ရှိပါတယ်ဒီမှာတော့ရိုက်ကူးခွင့်ဆိုတာရုပ်ရှင်ရိုက်ခွင့်တက်တက်ပဲဖြစ်ပါတယ်မူတော်ရဲ့ခေါ်ဆောင်ရုပ်ရှင်နဲ့မှာကွာရဲ့ခီးသွားတွေတစ်တက်တဲ့ထင်ရှားတဲ့နေရာတွေဖြစ်တဲ့ရွှေဘုံဖျားလိုမန္တလေးလိုရိုက်ကွင်းတွေမှာကျမတို့အနေနဲ့ရိုက်ကွင်းတွေမှာအနောက်ရှေ့ဖြစ်မှာဆိုလို့ လူတွေမလာရအောင်မဟန်တားနိုင်ပါဘူး။မန္တလေးမှာကွာတဲ့ခီးသွားလက်ညံတူကသူတို့ရဲ့ခီးသွားတွေကျမတို့ရိုက်ကွင်းထဲဝင်လာကြတာကိုတားလို့ဒေါသထွက်ပြီးအနာပိုင်တွေကိုတိုင်ကြားတာကိုလည်းခံခဲ့ရတယ်လို့မိုးနကပြောသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံရုပ်ရှင်ရိုက်ကူရာမှာကြုံတွေ့ရတဲ့
In Myanmar, you know, when I first came here, the biggest issue was that there aren't enough cinemas here.
မြန်မာနိုင်ငံကိုကျမရောက်လာစတုန်းကအဓိကပြဿနာကတော့ရုပ်ရှင်ရုံးတွေအလုံးလောက်မရှိတာပါပဲ1960ခုနှစ်များကပြည်သူပိုင်းမသိညီကနိုင်ငံတစ်ခွာရုပ်ရှင်ရုံးတွေ450ကျော်ရှိပါတယ်ပြည်သူပိုင်းသိမ်းပြီးတဲ့နောက်မှာရုပ်ရှင်ရုံးက30 40လောက်ပဲရှိတော့တာဖြစ်ပါတယ်ဒါအပြင်ချိန်မှာရုပ်ရှင်ကားတကားပဲယုံတင်ရမယ်လို့ကန့်တထားတဲ့အတွက်ကြောင့်လေရုပ်ရှင်ရုံးအားလုံးကကားတကားတည်းကိုပဲပြတ်တာကြရတာဖြစ်ပါတယ်ရုပ်ရှင်တကားကိုတပတ်ပဲယုံတင်ပြတ်ွေရမယ်ဆိုရင်52ပတ်ရှိတဲ့အတွက်ကြောင့်ယုံတင်နိုင်ဖို့ရုပ်ရှင်ကားတွေတန်းစီပြီးစောင့်ကြရတာဖြစ်ပါတယ်ဒါကြောင့်မူဒရာရဲ့ခေါ်တန်ဟာလေနှစ်နှစ်နီးပါးကြာအောင်ကျုံကျင်းမှုရှောင်ကြရတာဖြစ်ပါတယ်လို့မူနကပြောသွားတာဖြစ်ပါတယ်ဒါပေမဲ့လို့လေပြီးခဲ့တဲ့နှစ်နိုဝင်ဘာလကရုပ်ရှင်ဇာတ်ကားတွေကိုယုံကျင်းတဲ့စီးနှင်းတွေကိုပြောင်းခဲ့တဲ့အတွက်ကြောင့်လေရုပ်ရှင်ယုံတွေဟာဘယ်ဇာတ်ကားကိုတင်မယ်ဆိုတာကိုဆုံးဖြတ်ပိုင်ခွင့်ရသွားကြပါတယ်ရုပ်ရှင်ယုံတွေများလာမယ်ယုံကျင်းမှုစောင့်ရတာလေတိတ်မကြတော့ဘူးဆိုရင်ရုပ်ရှင်လုပ်ငန်းကိုအားပေးရရောက်ပါတယ်လို့မူနကပြောပါတယ်ဒါအပြင်အမျိုးသားတွေကြီးစိုးတဲ့ဒီမှာရုပ်ရှင်လောကမှာဘူဒ္ဓရဲ့ခေါ်တန်ဇာတ်ကားကိုလူပြိုက်ကူးသူဒါရိုက်တာခရစ်စတီနာဂျီဟာအမျိုးသမီးဖြစ်တဲ့အတွက်ကြောင့်သူကိုယ်တိုင်နဲ့အကဲဆမှုတွေရင်ဆိုင်ရတယ်လို့မူနာကပြောပါတယ
် I think for Christina it's probably a bigger challenge because
Christina ကပိုပြီးအကဲဆမှုတွေရင်ဆိုင်ရမယ်လို့ကျမထင်ပါတယ်သူကဇာတ်ကားရိုက်တဲ့ဒါရိုက်တာဖြစ်တော့ရုပ်ရှင်ရိုက်ရမှာသူကဩဇာအရှိဆုံးဖြစ်ပါတယ်ရုပ်ရှင်ရိုက်တဲ့လူတွေအားလုံးကလည်းအမျိုးသားတွေဖြစ်တဲ့အတွက်ကြောင့်အထူးသဖြင့်မြန်မာနိုင်ငံမှာအမျိုးသမီးတူကအမျိုးသားတွေကိုမလုပ်ရမယ်ဆိုတာကိုကြွန်ကြားရတဲ့အတွက်ကြောင့်လေပိုပြီးခက်တာတွေ့ရပါတယ်။ဒါကြောင့်ရုပ်ရှင်လောကမှာအမျိုးသမီးတွေအနေနဲ့ယုံကြည်ချက်ခံယူချက်ခိုင်မာဖို့လိုပြီးရဲရဲဝံ့ဝံ့ရင်ဆိုင်နိုင်ဖို့လိုအပ်ပါတယ်။ခရစ်စတီနာကဒီလိုလူမျိုးဖြစ်လို့ကျမကတိတ်ကိုသဘောကျမိပါတယ်လို့မူနာကပြောသွားတာဖြစ်ပါတယ်။ဒါပြင်မူဒရာရဲ့ခေါ်တန်လိုစမ်းတဲ့ရုပ်ရှင်ရဲ့တမူထူးခြားမှုနဲ့တမယိုးကြမြန်မာရုပ်ရှင်ဇာတ်ကားတွေကြားအချင်းချင်းပြောဆိုမှုနဲ့ပတ်သက်လို့လေမူနာရဲ့အမြင်ကဘယ်လိုရှိပါသလဲ
You know, there's 55 million people in Myanmar so there's room for every style
မြန်မာနိုင်ငံမှာလူ55သန်းရှိတဲ့အတွက်ရုပ်ရှင်အမျိုးမျိုးတွေဈေးကွက်တွေရှိပါတယ်ဒီမှာဒီနိုင်ငံကိုရောက်တာကဆိုရင်လူဦးရေရဲ့100ရာခိုင်နှုန်းကသာလက်ကင်ဖုံးတွေရှိကြပါတယ်အခုဆိုရင်တော့90ရာခိုင်နှုန်းကလက်ကင်ဖုံးတွေရှိကြပြီးအများအပြားကစမတ်ဖုန်းတွေဖြစ်ကြတဲ့အတွက်ကြောင့် Facebook, YouTube စသဖြင့်တို့မှာတင်တဲ့ရုပ်ရှင်တွေကိုလည်းကြည့်နိုင်ကြပြီဖြစ်လို့ကဘာတစ်ဖက်ကရုပ်ရှင်တွေရဲ့အစဉ်အတန်းတွေနဲ့လည်းရင်းနှီးမှုရရှိနိုင်ကြပြီဖြစ်ပါတယ်။ကြောင့်မူဒွားရဲ့ခေါ်ဆောင်ရုပ်ရှင်ကိုခုမြန်မာပြည်ကအားပေးတာကစမ်းတဲ့အတွက်ကြောင့်ဖြစ်တယ်လို့ကျွန်မယူဆပါတယ်။ဒီလိုပြောလို့လည်းမြန်မာတမယိုးကျရုပ်ရှင်မျိုးပြတ်ကွယ်သွားမှာမဟုတ်ပါဘူး။ဒီလိုမျိုးကားတွေကိုလည်းရုံတွေမှာအပိကြရာတွေတွေ့ရပါတယ်ဒါကြောင့်ရုပ်ရှင်လောကမှာပြိတ္တတွေချိနှိုင်းရွေးနိုင်တဲ့ကားတွေပုံများလေးပိုရှင်တန်မှုများလေးရုပ်ရှင်အစဉ်တန်းကိုပုံမြင့်တင်ပေးလာနိုင်မှာဖြစ်ပါတယ်လို့မူနာကသူ့အမည်ကိုပြောသွားတာဖြစ်ပါတယ်ဘုဆွေရဲ့ခေါ်တန်ရုပ်ရှင်ဟာမူနာတွေသူ့ဘဝအိမ်မက်ကိုအကောင့်ထဲပေါ်ပေးနိုင်တဲ့ရုပ်ရှင်နဲ့ဖြစ်တဲ့အကြောင်းနဲ့နိုင်ငံတကာမှာပြတ်တန်နိုင်မှုဂျိုးပိုင်းရမှာလေဂျာမီကပဲ Fort Wayne Indiana ရှိ Hop Noben ရုပ်ရှင်ပွဲတော်မှာဆိုနာမှာပြတ်တာဖို့ရွေးချယ်ခြင်းခံရပါတယ်။ဒါဟာဒင်းကောင်းခုဖြစ်ပါတယ်လို့ဝန်ထမ်းရဲ့ကြေကြားချက်ကိုတင်ပြရင်ဒီဒီပါရဲ့မြတ်တိညာကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်။